Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်မေလ3ရက်တောက်ကြနေမနက်ခင် VOA American တန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့် Washington မြို့တော်ကနေဓာတ်ရိုက်ထုတ်ပြန်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်စီစဉ်တွေကိုတာဝန်ကျင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်ရသက်ပါဒီမနက်ခင်တင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးပါပါဗနဇွဲလာနိုင်ငံမှာအာဏာသိမ်းမှုဘယ်ကြိုးစားမှုမျိုးကိုမဆိုဆန့်ကျင်ချဖို့အတွက်ဗနဇွဲလာစစ်တပ်ကိုသမ္မတမာဒူရိုကတောင်းဆိုလိုက်ပါတယ်လူပေါင်းတန်းတရားကျော်နေထိုင်တဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကိုဖန်နီဆိုင်ကလုန်းမုန်တိုင်းဝင်ရောက်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံကို၃ရက်ကြာခရီးရောက်ရှိနေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနနိုင်ငံချိုင်းရေးရအမြင့်ဆုံးအတွင်းဝင် David Hale ဟာတောက်ကြနေ့မေလ၃ရက်နေ့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲတယ်လီဖုန်းနဲ့ပြုလုပ်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။မှတ်မှတ်သိအောင်
ကောင်းပါပြီရှင်။သတင်းနေကြညာပြည်နာဆင်ရမယ်သတင်းလွှာရီထဲမှာဆိုရင်တော့တရုတ်ကွန်မြူနီအစိုးရကချုပ်ကင်ထားတဲ့ Huawei မီးပညာကုမ္ပဏီကိုလုံခြုံရေးအရာစိတ်မချရတဲ့အကြောင်း
We don't want a 5G network that ultimately is controlled by the Communist Party of China. So that's one thing that I think.
American လို့တော့အမတ်တူပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနာဆင်ရပါမယ်။ဒါအပြင်လာမယ့်နေလ16ရက်နေ့မှာပြီးဆုံးမယ်။အိန္ဒိယနိုင်ငံအထွေထွေရေကောက်ပွဲနဲ့ပတ်သက်ပြီးလူငယ်မဲဆန္ဒရှင်တွေပါကိုမျှော်လင့်ပါတယ်ဆိုတဲ့အကြောင်းနဲ့ plastic စွန့်ပစ်ပစ္စည်းတွေကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေဖြစ်နေတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူနည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေထဲမှာစက်မှားရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတင်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးပါရှင
်။ဗနီဇွဲလားနိုင်ငံမှာအတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကစစ်တပ်ခေါင်းဆောင်တွေသူ့ပဲပေါအောင်မလုပ်နိုင်ခဲ့တဲ့နောက်အာဏာသိမ်းမှုအတွက်ဘယ်ကြိုးစားမှုမျိုးကိုမဆွဆန့်ကျင်ကြဖို့ဗနီဇွဲလားစစ်တပ်ကိုသမ္မတနီကိုလတ်မာဒူရိုကကြက်တပရီနေမှာတောင်းဆိုလိုက်ပါတယ်။ဗနီဇွဲလားလမ်းတွေပေါ်မှာအစိုးရဆန့်ကျင်တဲ့လူမှုဆန္ဒပြမှုတွေနှစ်ရက်ကြာဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတမာဒူရိုကစစ်တပ်အကြီးအကဲနဲ့တူရုတ်တံကနေအခုလိုတောင်းဆိုလိုက်တာပါ။ဗနီဇွဲလားမှာတိုက်ပွဲတွေဖြစ်ပေါ်နေပြီးတစ္ဆာဖောက်သူအာဏာသိမ်းဖို့ကြံစည်သူဘယ်သူကိုမဆိုလက်နက်ချလာအောင်တိုက်ခတ်ရမယ်လို့သမ္မတကပြောပါတယ်။သမ္မတမာဒူရိုကိုအကြီးအကဲဆန့်ကျင်ကြဖို့အတွက်ဂွာဒီယိုကဒီသတင်းပတ်အစောပိုင်းကပန်ချခဲ့ပေမဲ့ပဲပြောင်းလာတဲ့တပ်သားအရေးအတွက်ကနည်းနည်းပဲရှိတာပါ။အင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာမြို့တော်ကရက်ကတ်ရှိလမ်းတွေပေါ်မှာထောင်နဲ့ချီချီတဲ့လူတွေဆန္ဒပြခဲ့ပြီးတချို့ကလုံခြုံရေးတပ်သားတွေကိုခင်းနဲ့ပစ်ပေါက်ကြတယ်လို့ရဲတွေဘက်ကလည်းတစ်ခါလေကြီးစံအစ်စ်တွေရာဘာကြီးစံနဲ့မျက်ရည်ပုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာပါ။ဒီဆန္ဒပြပွဲတွေမှာတေဆွမ်းရသူ၄ဦးရှိခဲ့တယ်လို့ဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့ပါတယ်။ကွေရိုဘက်ကိုစစ်တပ်ခေါင်းဆောင်အများပြားထွက်ပြေးလာတာမတွေ့ရပါဘူး။ဒါပေမဲ့လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့တိုက်ခန့်ခေါင်းဆောင်ကွေရိုကဇန်နဝါရီလထဲမှာသူ့ကိုယ်သူဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတဖြစ်နေကြီးညာခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း50လောက်ကသူ့ကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်နေအသိမှတ်ပြုထားတာဖြစ်ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့သူ့စုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံချက်နဲ့ပတ်သက်ပြီးတော့အမေရိကန်အောက်လွှတ်တော်မှာကြားနာစစ်ဆေးတာကိုခံယူဖို့ရှင်နေချုပ်ဝီလျံဘားကညှင့်ပယ်ခဲ့ပြီးတဲ့နောက်တာဝန်ရှိတဲ့သူကိုရေးယူရမယ့်အချိန်ကတော့ကျလာပြီလို့အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျွန်နိုးနက်ဒလာကပြောလိုက်ပါတယ်။အောက်လွှတ်တော်ကြားနာဘွယ်ကိုမတက်ရောက်နိုင်ဘူးလို့ရှင်နေချုပ်ဝီလျံဘားကအမေတုံးကပြောခဲ့တာပါ။တရားရေးဌာနအနေနဲ့ရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံကိုအဖြတ်တောက်မရှိတဲ့မူနဲ့အောက်လွှတ်တော်ကိုတင်ပြရမယ့်ကိစ္စဟာလည်းပြက်ကွက်နေတယ်လို့ဆိုပါတယ်။ထွတ်တော်ကိုမထိမ်မဲ့မြင်လို့ရက်ဖြစ်တယ်ဆိုပြီးတော့ဒီဝီလျံဘားမတက်ရောက်နိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထွတ်တော်ကော်မတီဥက္ကဋ္ဌနက်လာကပြောထားပါတယ်ထွတ်တော်တရားရေးကော်မတီမှာဗိုလ်ထုနေ့ကကြားနာပွဲအတွင်းမှာတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာမှာပါတဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတော့ရှင်းနေချုပ်ဘားကဖြေဆိုခဲ့ပါတယ်အောက်လွှတ်တော်ကတော့သူတက်ဖို့ညင်ပါတယ်ဘယ်တမရကူမှရှင်ဘရင်ဖြစ်မလာအောင်ကျွန်တော်တို့အသေးချလုပ်ရမယ်လို့တရားလွှတ်တော်ကော်မတီရဲ့ဒီဥက္ကဋ္ဌနက်လာကပြောထားပါလေ
အိန္ဒိယနိုင်ငံအရှေ့ပိုင်းအိုဒစ်ဆာပြည်နယ်တဲကိုတဖြည်းဖြည်းဦးတည်သွားနေတဲ့ဖန်နီဆိုင်ကလုန်းမုန်တိုင်းဖြတ်တန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူလူပေါင်းက300ကျော်ရှိနေပါတယ်အိန္ဒိယအာနာဘန်နီယာအရှေ့ပိုင်းကန်ယူနန်ဒေတာတလွှာမြင်းနေရနေရာတွေမှာနေထိုင်သူ1,200ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်တောက်ကြံတဲ့အစောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားတဲ့မုန်တိုင်းမကျရောက်ခင်မှာနောက်ထပ်ထောင်းနဲ့ချီရွှေ့ပြောင်းပေးဖို့လည်းစီစဉ်နေတာပါ Odisha Pine, Kese Kuni Commissioner Minigaro, Bilua, Shipyang, Po, Losang Tene, Saint Alongo, Pientans, and Josa Sangan, Piobari. Jetabini Menet, Sovai Mara Monaiha, Bingala Pine, Ora Matanai, Mintia, Nasan Ham, and no longer Takanadi, Takadia Matanai, Mintia, Kuzi, Laki Pina Shibari. Monai Fanny Ham and Jagan Yetrigama, Titi Dada, Abian Larajan, India Mulu with that Tanaga, a two Pientan, a cyclone, Monai, Chetan Pionet, and Makabari. Abuvai, Monai, and the address cyclone. Chia can Tanaga, defending Honan, go Pia Saint Leaf at Tamakabi, Saint Naga, Sozo Sema. All these are Pine Dread, Tapjane, and now Bingla Pine Dress Sunny Nirama. Moti Tanswan, you have don't be Pine Yimpin Chini, and yet you are near Saint Mizon, Saint Ripe Jetty, Topian Tabari. Hindu Ray, Padai, Tunia Taya, Payajang, and Shiri, Puri, Gayuram, Yogo, Layoke, Payahu, and Key Dorigo, Piluya, Tokwabo, Sua Yashiriga, Panjani Bari. In your opinion, she bang prop dipne. Vasika Patnam Adiga, second Kuma, she is Liri Peshabule, main Tobari, Gidarin, Lijang Kis and the Chogule, and yet Lijang San, Winita Naga, Pietain Tabari.
Milika said that to Levansaya, so I know Shamu Tatanari, Bobio Sularejo, Penigon said another way, seeing Kana Vitazon, Topola, Nepatabido, Tibetanari good dinning jetja, going to a Pishimu, Yarika Way, Winji, Patrick Shanahang, I don't talk so like body, Tibetanariha, Lakanan Yam Shibu, Jonoha, Sikan the Jalos on Ram Hotelo. Go, Tamam Ho, a changing, Jimanja de Dine, Los on the Alem Ho Fulu, Kawai, Winitanaga, Yashirizigo, Porfuniga, Yita, Tare, Pepurade, Yai Kawai, Winji, Shanahai, Sarema, Popia, Taraba. Seeing Kanaha, American, Chita, Yita, Leda, Ne, Marinta Puri, Twin, Satan, Koi, Wido, Tenego, Naja, Bowman, Topiana, Pibi, no song, seeing Kana, Degaro, Natansa, Shu, Ne, Dwep, Pibare. စစ်တဲအဲ့ဒီနှစ်အတွက်စစ်တမ်းကောက်ယူမှုအရလိမ်မိုင်းဆိုင်ရာစောကားမှုပေါင်း2500လောက်2500လောက်ရှိခဲ့တယ်လို့ဆိုပါတယ်ဒီအတွက်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကထက်ဆောင်လို့ရှိရင်40ရာခိုင်နှုန်းတိုးလာတာပါအလုံးမတူပဲလိမ်မိုင်းဆိုင်ရာနောက်ရှက်မှုတွေအတ္တမကျင့်မှုကြိုးပမ်းမှုကင်တွယ်မှုတွေဖြစ်ပွားခဲ့တာဟာ2016ခုနှစ်ကနေပြီးတော့20လေးနှစ်ကြာရှိတဲ့ American စစ်တပ်အတွင်းကအမျိုးသမီးတွေဟာလိမ်မိုင်းဆိုင်ရာအနိုင်ကျင့်စောကားနှောက်ရှက်မှုတွေမှာအများဆုံး ကျုံရတယ်လို့စစ်တမ်းကောက်ယူချက်တွေအရသိရကြောင်းအမေရိကန်စစ်ထဏာကျွေးစီကန်စာတည်ထဲမှာဖော်ပြထားပါတယ်လိမ်မိုင်းဆိုင်ရာအစောကခံရမှုအနည်းဆုံးရှိတာကတော့အမေရိကန်၄တပ်ပါ၄ရာခိုင်နှုန်းပဲရှိပါတယ်2018ခုနှစ်အတွင်းအမျိုးသားတွေအနေနဲ့စစ်တပ်တွေမှာလိမ်မိုင်းဆိုင်ရာအစောကခံရတာဟာ၁ရာခိုင်နှုန်းတော့မရှိပါဘူးခင်ဗျာ
VOA American တိုင်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိလိုင်းနိုမီတာ24kHz 13.3ညလိုင်းနိုမီတာ50kHz 16.3ညလိုင်းနိုမီတာ90kHz 95.9နဲ့လိုင်းနိုမီတာ105ကိုလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တိုင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် မြန်မာနိုင်ငံကိုမေလ၁ရက်ကနေ၃ရက်နေ့အထိ၃ရက်ကြာခီးလာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးအထံသာကြီးအမေရိကန်အတွင်းဝင်ဒေးဗစ်ဟီးလ်ဟာကျက်တဲ့ပရင်းနေမှာတော့မတိမငင်အခြေအနေတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ကိုသွားရောက်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်တွင်ပြည်နယ်လက်တော်ဥက္ကဋ္ဌဦးဆန်းကျော်လှနဲ့တွေ့ဆုံတယ်လို့စစ်တွေမျိုးကလူမှုအသိုင်းအဝိုင ဆိုတာတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာဆိုတာတာဝန်ရှိသူတွေနဲ့တာမကအရက်ဖက်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးဒီမိုကရေစီအတွင်းကူးပြောင်းရေးပဋိပက္ခအဆုံးတည်းရေးငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲကြိုးပမ်းမှုအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ဆန်အကျက်တဲဖြည့ ngan ni go twa yauk khe da ba myama khee san pi japan go twa dai kan ma japan so wa taiwan shi tu re ne twet song pi american japan maha mai sat san yi pyan lan chou si kwa san ya kaisa go swin ni twa me lo le chinya che ma pho pya ba de American Twin Win Hill ka me la 3 ye taok chan ni Myanmar san lo chin nyet ni 3 na yi ma American ning ngin ja yi thana Asia Pacific Media thana chou yi season le tadin sa shin le mwe go telephone ne pyu lo ma phit pi tu ye April 26 ka ne May 6 ye twin Indonesia Thai Myanmar ne Japan khee sin chang swin nwe twa me lo media thana chou ka tadin thauk pyan tha ba de
among dia pyan pwa aw yee ta pyo so mu ne patat pi lo American pyaw su ka Islam kaung saung Louis Farrakhan လေယာဉ်ဝါရီ Alex Jones နဲ့တခြားလူတော်များကို Facebook စာမျက်နှာသုံးဆွဲခွင့်တွေမင်းတို့ကရုပ်သိမ်းလိုက်ပါတယ်အကြမ်းဖက်မှုကိုလှုံ့ဆော်တာကြောင့်အခုလိုမျိုးရုပ်သိမ်းလိုက်တာလို့ Facebook ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်မင်းတို့ကFacebookသုံးဆွဲခွင့်ရုပ်သိမ်းခံရတဲ့သူတွေဟာ Instagram လို့ခေါ်တဲ့လူမှုကွန်ရက်သုံးဆွဲမှုကိုလည်းရုပ်သိမ်းခံရတာပါ Instagram ကို Facebook ကပိုင်ပါတယ် ဘလို့ရေးသားချက်တွေကြောင့်လဲဆိုတော့ Facebook ကမပြောပါဘူးလေယာဉ်ဝါရီ Alex Jones ကတော့
သူ့ကိုအခုလိုမျိုးလုပ်တာဟာတသက်နာမည်ဖြစ်တာပဲလို့ဒေါသတကြီးတုံ့ပြန်ပါတယ်။သူအနေနဲ့Facebook ရဲ့စီးမီးစည်းကမ်းတွေကိုချိုးဖို့တော့မရှိဘူးလို့လည်းသူကဆိုပါတယ်။မြန်မာနိုင်ငံဟူးကောင်းတောင်ကြားဒေသရဲ့ပရင်တလုံးထဲမှာလွန်ခဲ့တဲ့နှစ်96ထန်းကဒိုင်နိုဆောရီရှိတဲ့ခေတ်ကအသက်ရှင်နေထိုင်ခဲ့တဲ့ကင်းချင်များမျိုးစိတ်တစ်မျိုးရဲ့အပိုင်းစာလေးကိုသူ့တေသကပညာရှင်တွေတွေ့ရှိခ ဒီကင်းချင်များအရွယ်ကတက်စင်တီမီတာ၁လက်မှလေးပုံတစ်ပုံပဲရှိပြီးခုခေတ်မှာတော့ကင်းချင်များတွေဟာတစ်ဆယ်စင်တီမီတာ၄လက်မှလောက်ရှိတဲ့တာကြောင့်သူကိုကင်းချင်များလူဦးလေးလို့ဘူကေးပြတဘာဝတမိုင်းပြတဲ့ကပြောပါတယ်သူဟာကင်းချင်များရဲ့အဆင့်နဲ့ပြောင်းလဲလာတဲ့တမိုင်းကိုလေ့လာနိုင်မဲ့မျိုးစိတ်ဖြစ်သူတည်တနာပညာရှင်တွေကတွေ့ထားပါတယ်ဒိုင်နိုဆောလိုကြီးမှလည်းအကောင်ကြီးတွေတက်ရှင်နေထိုင
ဒီနေ့ကျွန်တော်တို့ပညာရှင်လီယိုနာໂດဒာဗင်ချီကွယ်လွန်ခဲ့တဲ့နေပေါင်း900ပြည့်ထိမှခန္ဓာတွေကိုအီတလီနဲ့ပြည်နယ်နိုင်ငံတွေမှာမနေ့တုန်းကစတင်ပြီးတော့ကျင်းပနေပါပြီ။လီယိုနာໂດဒာဗင်ချီရဲ့အုတ်ဂူရှိရာပြည်နယ်နိုင်ငံကိုအီတလီသမ္မတဆာဂီယိုမတာရီလာကတာယောက်ပြီးတော့ပြည်နယ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူကာရဝပြုခဲ့ကြပါတယ်။ပြည်နယ်နိုင်ငံလောတောင်ကြားမှာဒာဗင်ချ ဒဗင်ချီရဲ့နုပညာလက်ရာတချို့နဲ့ပတ်သက်ပြီးတော့မကြခင်လာပိုင်းအတွင်းဆက်ဆံရေးတွေတက်မှမှုရှိခဲ့တာပါဒီနေ့ကုန်ပိုင်းမှာပြင်သစ်ကအထင်ကြီးလုဖ်ကြတဲ့မှာဒဗင်ချီရဲ့လက်ရာတွေပြပွဲလုပ်ဖို့အီတလီကနေငှားတဲ့ကိစ္စတွေတော့မပြေလည်ဖြစ်ခဲ့တာပါအခုခီးစဉ်ကြောင့်ပြေလည်မှုတွေရှိလာလိမ့်မယ်လို့ဆိုပါတယ်
Direct from Washington, the voice of America, VOA. Taujani Manapai now Sonya Drinigo, Talking Mute and Echo John Leno Piopia Pigaraba, VOA got Diet Totland Painy, C. Senego, VOA Internet Samyana, Burmese.voanews.com, Nas and Angelo, VOA Facebook Samyana, VOA Burmese News Male, Tomorrow could hold Lunid a chain at Vini Nas and I'm Irish. အခုတော့သတင်းလွှာရေးကိုတင်ဆက်ပေးကြပါမယ်။ဗြိတိန်နိုင်ငံက 5G လို့ခေါ်တဲ့မြန်နှုံးမြင့်အင်တာနက်စနစ်သုံးစွဲမှုမှာတရုတ်နည်းပညာကုမ္ပဏီ Huawei လဲပါဝင်ခွင့်ပြုဖို့ဗြိတိန်အစိုးရကလှုပ်ဝက်ပြီးဆုံးဖြတ်ချက်ချထားတာကိုသတင်းလောကမှာပေါက်ကြားအောင်လှုံ့ဆော်မှုနဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးယာရူကဖေရှားခံလိုက်ရပါတယ်။ဝန်ကြီးချုပ်ထရီဆာမေကဗုဒ္ဓဟူးနေ့မှာဖေရှားခဲ့တာဖြစ်ပါတယ်။ဒီဖြစ်ပျက်ကြောင့် American ဘက်က Huawei နဲ့ပတ်သက်ပြီးသတိပေးမှုတွေထပ်ရှိလာနေတဲ့အကြောင်း VOA ရဲ့ American နိုင်ငံသားရေးဝန်ကြီးဌာနက Night Ching ရဲ့သတင်းကိုကိုကျော်အောင်လင်းကပြောပြပါမယ်ရှင်
။ British နိုင်ငံကကမ္ဘာ့ Internet အမြန်ဆုံး 5G ကွန်ရက်စနစ်တစ်သုံးစွဲမှုမှာတရုတ်ကုမ္ပဏီ Huawei ကိုပါဝင်ခွင့်ပြုရေးရှုပ်ဝဲဆုံးဖြတ်ချက်ကိုပြင်ပကိုပေါက်ကြားအောင်လုပ်တယ်လို့ British ကာကွယ်ရေးဝန်ကြီး Kevin Williamson ကို British ဆိုရကအပြစ်ဖို့ပြီးတော့ယာရုကနေပြီးတော့ဖယ်ရှားလိုက်တာပါ။Huawei ကုမ္ပဏီနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်တဲ့ရိုက်ခတ်မှုတွေကိုအမေရိကန်ဘက်ကအကြိမ်ကြိမ်သတိပေးနေတဲ့ကြားကဗြိတိန်ဟာ Huawei နဲ့ဆက်ပြီးတော့လှုပ်လာခဲ့တာလို့အမေရိကန်ပူးတွဲကာကွယ်ရေးဦးစီးချုပ်များရဲ့ဥက္ကဋ္ဌဗဟုကြီး Joseph Danforth ကအမေရိကန်အောက်လွှတ်တော်မှပေါ်ထူးနေတဲ့ကပြောခဲ့ပါတယ
် If we're not mutually assured that that network is secure and we can exchange information
ဒီ 5G ကွန်ရက်ဟာလုံခြုံစည်းဟရာမှုရှိမရှိကျွန်တော်တို့အချင်းချင်းသတင်းအချက်အလက်တွေကိုစိတ်ချလက်ချဖလှယ်လို့ရမရဆိုတာကိုကျွန်တော်တို့အကြအပြန်လန်းဖေးကြအောင်မလုပ်ဘူးဆိုရင်ကျွန်တော်တို့မဟာမိတ်ဖြစ်မှုအတွက်အဟန့်တာဖြစ်လာပါလိမ့်မယ်။အရင်တုန်းကလိုသတင်းဖလှယ်မှုတွေကိုလွတ်လွတ်လပ်လပ်လဲလုပ်နိုင်တော့မှာမဟုတ်ပါဘူး
။ Huawei ကုမ္ပဏီရဲ့ 5G အင်တာနက်စနစ်သစ်နည်းပညာကိုသုံးစွဲနေတဲ့ဥရောပနိုင်ငံတော်တော်များများထဲမှာဗြိတိန်နဲ့ပါဝင်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေကြားမှာတော့ Huawei ရဲ့နည်းပညာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်ထက်လွှတ်တော်လက်နက်ရေးယာဝန်ဆောင်မှုကော်မတီဝင်တစ်ဦးဖြစ်တဲ့ Republican အမတ် Dan Sullivan ကလည်းHuawei နည်းပညာတွေကိုတန်လျာရှိတယ်လို့ဆိုပါတယ
် We don't want a 5G network that ultimately is controlled by the Communist Party of China.
The Communist Party ကထိန်းချုပ်ထားတဲ့ 5G ကွန်ရက်စနစ်ကိုကျွန်တော်တို့လုံးဝမလိုချင်ပါဘူး။ဒီအချက်ကိုကျွန်တော်တို့သတိရှိနေတဲ့လို့ထင်ပါတယ
်။ 5G Internet ကွန်ရက်စနစ်တွေဟာကမ္ဘာဆက်သွယ်ရေးလောကမှာထူးခြားတဲ့ပြောင်းလဲမှုတစ်ရပ်ဖြစ်ပါတယ်။ဒီ 5G ဆက်သွယ်ရေးစနစ်ထဲကတရုတ်နည်းပညာပစ္စည်းတွေမပါဘဲ ဒီစနစ်ကိုတုံးဆွဲမယ်ဆိုရင်ဈေးကအဆမတန်မြင့်သွားပါလိမ့်မယ်အဲ့လိုမဟုတ်ရင်တော့တရုတ်ရဲ့နည်းပညာဆိုင်ရာအခြေခံပစ္စည်းတချို့ကိုပဲတုံးဆွဲဖို့တခြားနိုင်ငံတွေနဲ့ညှိနှိုင်းလို့ဖြစ်နိုင်တဲ့လမ်းကြောင်းတော့ရှိပါတယ်ဒါပေမဲ့လည်းအမေရိကန်ဘက်ကတော့ဒီလိုညှိနှိုင်းရေးလမ်းကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေမရှိပါဘူး။ဟွာဝေးရဲ့နည်းပညာတွေဟာအစိုးရတွေနဲ့နိုင်ငံတွေရဲ့သတင်းချက်လက်တွေကိုတချို့လုတ်ပြီးတော့ခိုးယူတုံးဆွဲလိုက်မယ်ဆိုတဲ့တန်တရားနဲ့ဆွဆွဲချက်တွေရှိနေပြီးအမေရိကန်ဘက်ကလည်းဒီကုမ္ပဏီရဲ့နည်းပညာတွေကိုမတုံ့မို့ဗြိတိန်ပါဝင်သူ့ရဲ့မဟာမိတ်နိုင်ငံတွေကိုသတိပေးတိုက်တွန်းနေခဲ့တာပါ။ဟွာဝေးဘက်ကတော့ဒီလိုမျိုးတချို့လုတ်မှုရှိနိုင်တယ်ဆိုတာဟာမဟုတ်မှန်ဘူးလို့ညင်းထားပါတယ်။ဗုဒ္ဓဘာသာရေးကယာဒူးကနေဖယ်ရှားခံရတဲ့ဗြိတိန်ကာကွယ်ရေးဝန်ကြီး Gavin Williamson ရဲ့နေရာကိုနိုင်ငံကဖွံ့ဖြိုးတိုးတက်ရေးစီစဉ်တဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနမှတာဝန်ထမ်းဆောင်ခဲ့တဲ့ Penny Modern နဲ့အစားထိုးခဲ့ပါတယ်
။ကိုကျော်အောင်လေးပါရှင်။အခုဆက်ပြီးတော့အိန္ဒိယရွေးကောက်ပွဲနဲ့လူငယ်တွေရဲ့မျှော်မှန်းချက်အကြောင်းကိုနားဆင်ကြည့်ကြအောင်ပါရှင်။လာမယ့်မေလ19ရက်နေ့မှာပြီးဆုံးမဲ့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲမှာလူငယ်မင်းဆန္ဒရှင်85သန်းရှိပါတယ်။ဒီရွေးကောက်ပွဲကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီနဲ့အတိုက်ခံကွန်ဂရက်ပါတီတို့ကြားအကြိမ်နဲ့ရှင်ပြန်ရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။VOA သတင်းတောက်အန်ဂျနာပစရီချာကနိုင်ငံတွင်းကထိတ်တန့်တက္ကသိုလ်တွေကိုသွားရောက်ပြီးရွေးကောက်ပွဲအပေါ်လူငယ်တွေရဲ့မျှော်လင့်ချက်တွေကိုမေးမြန်းခဲ့တာကိုပြောပြပေးပါမယ်ရှင်။အိန္ဒိယမှာအထွေထွေရွေးကောက်ပွဲကာလအတွင်းဒေလီတက္ကသိုလ်ကဘွဲ့ချိုကျောင်းသားတွေဟာအတန်းတွေပြီးရင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောဆိုဆွေးနွေးကြပါတယ်။ဒီရွေးကောက်ပွဲကနေသူတို့ဘာတွေမျှော်လင့်ထားကြပါသလဲ။တက္ကသိုလ်ကျောင်းသားတဦးဖြစ်တဲ့ဖူရဗာပါရာရှားက
We need jobs, we need safety, we need basic necessities, we need social equality.
ကျမတို့အလောက်ကင်နေလိုပါတယ်။လုံခြုံမှုအခြေခံလိုအပ်ချက်တွေနဲ့ကြားမှတန်းတူညီမျှရေးစတာတွေလိုချင်ပါတယ်။အခုထိရှိနေသေးတဲ့ဇက်အနိုင်မြင့်ခွဲတာတွေကိုလည်းတိုက်ဖြတ်ဖို့လုပ်ရပါမယ်။ကျမတို့လိုနေတာအလုံးစုံတိုးတက်ရေးပါ။လက်ရှိဝန်ကြီးချုပ်နရင်ဒရာမူရီကလွန်ခဲ့တဲ့၅နှစ်ကသူတို့ကိုကတိတွေပေးခဲ့ပေမဲ့ဖြစ်မလာသေးတဲ့အပေါ်လူမှုဘဝတိုးတက်ရေးစင်တာကညွှန်ကြားရေးမှူးစံကြီးကုမာကအခုလိုပြောပါတယ
် What happened in 2014 the turnout of young voter went up very high
2014ခုနှစ်ကဖြစ်ခဲ့တာကလူငယ်မဲဆန္ဒရှင်တွေတိတ်များတဲ့အတွက်သူတို့မဲတွေကရွေးကောက်ပွဲရလတ်ကိုကြီးကြီးမားမားပြောင်းလဲသွားစေခဲ့တာပါ
အိန္ဒိယမှာစီးပွားရေးတိုးတက်နေပြီမဲ့အလုပ်လက်မဲ့ဥယျာဉ်က900ခန့်နှုန်းအထိမြင့်တက်နေတာပါဘွဲရအလုပ်လက်မဲ့တွေကြားအလုပ်ကင်ရှာမရတာတွေကိုတွေးနေကြရတာကလည်းတက္ကသိုလ်ကျောင်းသားတွေအတွက်ရှည်ရည်စိုးရိမ်စရာဖြစ်နေပါတယ်လို့ဒီလီတက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေသူ Priyash Negi ကပြောပါတယ
် What's the point of you studying in a good college and then going abroad to study abroad to pursue your job you should stay in India
လို့ရဖို့အတွက်တက္ကသိုလ်ကောင်းကောင်းတွေမှာသင်မှရမှာလားနိုင်ငံခြားမှာပညာသွားသင်ရမှာလားဒီမှာပဲလူငယ်တွေအတွက်အလုပ်ကင်တွေဖန်တီးပေးသင့်တာလေ
လိန်ဒူစုံမဲ့သူ LGBT တူဖြစ်တဲ့ပရာချာအာလာကလည်းမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီဆွဲပါတီကသာဆက်ပြီးအာဏာရနိုင်အောင်မယ်ဆိုရင်သူတို့အတွက်နေရာချင်းမြောင်းလာမှာကိုစိုးရိမ်နေပါတယ်
One major concern for me is how this will translate into the real world whether I'll be able to
ဟိုကိုလွတ်လပ်လပ်လပ်ပေါ်ပြခွင့်ရမလားဒါမှမဟုတ်အမြဲပဲဖုံးကွယ်သွားမှာလားစစ်မှန်တဲ့ကဘာကြီးဆိုတာကိုသူတို့ဘလို့အတိတ်ပဲပြန်ဆိုมาလေလို့ကျွန်မစိုးရိမ်မိပါတယ
်ဒီလိုဝေဖန်မှုတွေကြားမှာပဲအတိုက်ခံပါတီနဲ့ရှင်ရင်မော်ဒီကသူတို့လိုချင်တဲ့တိုးတက်မှုတွေကိုလှုပ်ဆောင်ပေးဖို့အသင့်တော်ဆုံးမယ်လို့အကောင်းမြင်တဲ့သူတွေလည်းရှိပါတယ်လက်တလောကောက်ယူထားတဲ့စစ်တမ်းတွေအရလက်ရှိဝန်ကြီးချုပ်မိုရီကအတိုက်အခံရာဟုဂန်ဒီထဲအနေငယ်အသာရနေပါတယ်ဒီရွေးကောက်ပွဲဟာအကျိန်းနဲ့ရှင်ပြန်ရမယ့်ပွဲလေးဖြစ်ပါတယ်မိုရီကသူ2014ခုနှစ်တုန်းကဂတိတွေအပေါ်အခုထိမဖြည့်ဆည်းပေးနိုင်သေးပါဘူးဒါပေမဲ့သူကပုံရိပ်ကောင်းရှိပြီးဆုံးဖြတ်ချက်ခိုင်မာတဲ့သူဖြစ်တယ်လို့ယူသားဖြောင့်မတ်သူတဦးလည်းဖြစ်တဲ့အတွက်ဒီအချက်ကကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယမှာမိုဒီနောက်တစ်ကြိမ်ပြန်ပြီးအုပ်ချုပ်နိုင်ဖို့ဆွေးဆောင်နိုင်တဲ့အချက်တခုဖြစ်လာမလားဆိုတာကတော့စိတ်ဝင်စားစရာပဲဖြစ်ပါရဲ့ရှင
်ဒေါက်တာရှင်ရရှင်ကမ္ဘောကစစ်တိုင်းငါကူမှာတစ်ဖက်ကအပြစ်ခတ်ရပ်ဆဲထားတာကိုနောက်ထပ်နှစ်လသက်သန်းတိုးဖို့ကြေညာလိုက်ပါတယ်ရေးလာကြအပြစ်ခတ်ရပ်ဆဲထားချိန်မှာရင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့တယ်လို့နောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြည်ခဲ့တဲ့၄လကြာအပြည့်ရချိန်မှာငင်းချမ်းရင်လုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်နှစ်လသာတက်တန်ကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချူတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပြီးချူတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင်။မနေ့ကစနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုတော့ပါဝင်ကျင်ထိန်သိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ချမ်းသာကျွေးဝါးတဲ့ကမ္ဘာနိုင်ငံကြီးတွေဟာတန်ချိန်တန်းချီရှိတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုအရှိတောင်အာရှဒေသကိုတင်ပို့နေတာကြောင့်အဲ့ဒီဒေသနိုင်ငံတွေအတွက်ဆွန့်ပစ်ပစ္စည်းပြန်လည်အသုံးပြုနိုင်အောင်လှုပ်ဆောင်ရမှာဝန်ထုပ်ဝန်ပိုးဖြစ်နေပြီးပတ်ဝန်းကျင်ညဉ့်ဉန်းမှုပြဿနာကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့အကြောင်းကို VOA သတင်းတော် Henry Ridgeway ကတင်ပြထားပါတယ်။ဒီအကြောင်းကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကွာလာလမ်ပူးမြို့ပြင်ဘက်ကီလိုမီတာ50အကွာစီအုံးဆိုင်ခင်တစ်ခုရဲ့အလယ်မှာဆွန့်ပစ်ထားတဲ့ပလတ်စတစ်တွေတောင်ပေါ်ရပုံရှိနေပါတယ်။အဲဒီဆွန့်ပစ်ပလတ်စတစ်တွေတော်တော်များများဟာဥရောပနဲ့မြောက်အမေရိကကချမ်းသာတဲ့နိုင်ငံကြီးတွေစီကရောက်လာတာပါ။ဒေသခံတွေကတော့အဲဒီဒဏ်ကိုကောင်းကောင်းခံနေကြရပါတယ်။ဒီပြဿနာအကြောင်းဒေသခံလည်းဖြစ်ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတဦးလည်းဖြစ်တဲ့ဖွာလီဖန်ကအခုလိုပြောပါတယ်။
They just dump the not recyclable plastic or the reject product and then they burn in the backyard of the diesel factory.
သူတို့တွေကပြန်သုံးလို့မရတဲ့ plastic တွေနဲ့အပယ်ခံထားရတဲ့ကုန်ပစ္စည်းကိုဒီမှာလာပစ်ထားကြတာလေ။နောက်တော့ဆက်ယုံနောက်ဖက်မှာမိရှို့ပစ်ကြတယ်။ဒါကြောင့်အဲ့ဒီအစိမ့်ငွေမိခိုးတွေကကျမတို့ကိုမကြမ်းမမာဖြစ်စေတာပေါ့။
ပြည်ကြတဲ့နေ့ကစပြီးဆွန့်ပစ် plastic တွေတင်သွင်းတာကိုတရုတ်နိုင်ငံကပိတ်ပင်လိုက်လို့ကမ္ဘာစက်မှုလုပ်ငန်းတစ်ခုလုံးကိုဘယုတ်ဒုက္ခဖြစ်သွားစေပါရဲ့ချမ်းသာတဲ့နိုင်ငံတွေဟာသူတို့ရဲ့ကိုယ်ပိုင်ပလတ်စတစ်ပြဿနာကိုပြည်ပနိုင်ငံတွေစီကိုပို့နေတယ်လို့ပြောပြီးပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ Greenpeace အဖွဲ့က Caitlin ကအခုလိုဆက်ပြီးပြောပါရဲ
့ Quick collections facilities but actually they like sending like half of their collected waste to other countries before the China ban they just
sent it to China for recycling ကိုတင်ဆက်နိုင်တဲ့ပစ္စည်းကိရိယာတွေကောင်းကောင်းရှိပါတယ်ဒါပေမဲ့တဝက်လောက်ကိုသူတို့ကတခြားနိုင်ငံတွေကိုပို့နေတာတရုတ်နိုင်ငံကမပိတ်ပင်ခင်ကဒါတွေကိုပြန်သုံးနိုင်တဲ့ပစ္စည်းဖြစ်အောင်တရုတ်နိုင်ငံကိုပို့လိုက်ရုံပဲဒီပစ္စည်းတွေကိုမှန်မှန်ကန်ကန်ပြန်အသုံးပြုနိုင်အောင်လုပ်မလုပ်ဆိုတာကိုတော့သူတို့စက်မကြည့်တော့ဘူးအခုတရုတ်ကပိတ်လိုက်တော့တခြားနေရာအသစ်တွေကိုရှာရပြီလေ
Greenpeace အဖွဲ့ရဲ့အစည်းအဝေးခန်းစာကစွန့်ပစ်ပစ္စည်းတဝက်ကျော်တစ်နှစ်တန်3တန်းလောက်ဟာမလေးရှား၊ဗီယက်နမ်နဲ့ထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေစီကိုရောက်သွားကြတယ်လို့ပြောပါတယ် Greenpeace ကCaitlin ကပဲအခုလိုဆက်ပြောပြပါတယ်
။ They do not have the enough capacities for handling such a large amount of our import foreign waste. So
ဒီနိုင်ငံတွေမှာဒီလောက်များပြတဲ့နိုင်ငံများကဆွန့်ပစ်ပစ္စည်းသွင်းကုန်တွေကိုကင်တွယ်နိုင်တဲ့လုံလောက်တဲ့အရင်းအမြစ်တွေမရှိဘူးလေ။ဒါကြောင့်ဒါတွေကဒေသဆိုင်ရာပတ်ဝန်းကျင်ညှိနှိုင်းမှုတွေဖြစ်ပေါ်စေရပေါ့
။ဒါကိုတုံ့ပြန်ဖို့အရှိတောင်အာရှနိုင်ငံတော်တော်များများကဆွန့်ပစ်ပလတ်စတစ်တင်သွင်းမှုကိုကန့်တလာလို့ဒီအမိုက်တွေဟာနောက်ဆုံးမှာသွင်းကုန်စီမင်းစီကံရော့ရဲရာအိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုရောက်သွားပါတော့တယ်။ဒီတစ်ပတ်ထဲမှာဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂညီလာခံတစ်ခုမှာတော့ဒီဆွန့်ပစ်ပစ္စည်းတင်ပို့သူနိုင်ငံတွေကလက်ခံမဲ့နိုင်ငံတွေစီကနေကြိုတင်ခွင့်ပြုချက်ရယူဖို့အကြောင်းဆွေးနွေးနေကြပါတယ်။အဲဒီစနစ်ကိုကြိုတင်အကြောင်းကြားပြီးမှလက်ခံမှုစနစ်လို့ခေါ်ပါတယ်။ဒီပတ်ဝန်းကျင်ညီညွတ်မှုတန်ကိုလောလောလတ်လတ်ခံနေရတဲ့နိုင်ငံတွေအတွက်တော့အပြောင်းလဲကအချိန်တိုအတွင်းရောက်လာစီရတော့မမြင်သေးပါဘူးမလေးရှားဒေသခံပတ်ဝန်းကျင်ထိန်းသိမ်းရေးသမားဖွာလီဖန်းကအခုလိုဆက်ပြီးပြောပါတယ
် We are curing ourselves by using too many plastic we too depend on plastic please
ကျမတို့ဟာ plastic တွေဒလဟောသုံးပြီးကိုကိုကိုတေးအောင်လုပ်နေကြတာပါကျမတို့ plastic အပေါ်တိတ်မိခိုလွန်အားကြီးတယ်ကိုယ့်အမိုက်ကိုရှင်းကြပါဒီမှာလာမပုံကြပါနဲ့
တကယ်နောက်ဆုံးအဖြေကဆွန့်ပစ်ပစ္စည်းကိုဘယ်လိုပိုကောင်းအောင်ပြန်သုံးနိုင်မလဲဆိုတာမဟုတ်ပါဘူး။ပလတ်စတစ်သုံးဆွဲမှုနဲ့ထုတ်လုပ်မှုကိုတိတိတတ်တာရှော့ချတာဟာတကယ်အဖြေပါလို့ Greenpeace အဖွဲ့ကပြောထားကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြပေးခဲ့ရပါရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွင်းသတင်းသမားတွေသတင်းယူရမှာချင်းချောက်ခံရရာတွေကိုတိလက်ရောက်အကြမ်းဖက်ခံရရာတွေရှိနေပြီးဒီအတွက်သတင်းသမားတွေကိုလုံလုံလောက်လောက်အကာအကွယ်ပေးနိုင်မှုမရှိဘူးလို့ PEN မြန်မာအဖွဲ့ရဲ့အစီရင်ခံစာကထောက်ပြထားပါတယ်။ဒါပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်မှုတွေဥပဒေအသေးရေးဆွဲမှုတွေကိုလည်းမလုံနိုင်ခဲ့ဘူးလို့ဝေဖန်ထောက်ပြထားပါတယ်။
ပြမြမအဖွဲ့ရဲ့ဒီစီရင်ခံစာနဲ့ပတ်သက်လို့ကိုထေအောင်ခန်းကသတင်းပေးပို့ထားပါရဲ့ရှင
်2018ခုနှစ်မေလကနေ2019ခုနှစ်ဧပြီလအတွင်းတနစ်တာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေကိုပြမြမအဖွဲ့ကသုံးသပ်စမ်းစစ်ထားတာဖြစ်ပါတယ်သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုခေါင်းစဉ်တွေခွဲပြီးခေါင်းစဉ်တစ်ခုချင်းလိုက်ပြည်တွင်းကအရက်ဖက်အဖွဲ့ကြီး18ခုပါဝင်အမှတ်ပေးသုံးသပ်ထားတာပါသတင်းသမားတွေရဲ့လုံခြုံရေးနဲ့သတင်းသမားတွေကိုအကောက်အွယ်ပေးနိုင်တဲ့အခြေအနေကိုတော့တုံ့ညအမှတ်နဲ့လုံးဝမရှိဘူးဆိုပြီးအမှတ်ပေးထားပါတယ်။ရခိုင်ကြက်တဲသတင်းရေးသားမှုတွေမှာသတင်းမီဒီယာသမားတွေပေါ်ချိန်ချောက်မှုတွေရှိခဲ့တယ်လို့သတင်းရယူရာမှာကိုတိလက်ရောက်ကြက်ပတ်ခံရတာမျိုးဖမ်းဆီးခံရတာမျိုးတွေအထိဖြစ်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထုတ်ပြန်လိုက်တဲ့သုံးသပ်ချက်တွေကိုအခြေခံပြီးတော့သတင်းလွတ်လပ်ခွင့်အတွက်အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်မှုပြန်မြန်မာဥက္ကဋ္ဌဦးမျိုးမြင့်ငင်းကတိုက်တွန်းပါတယ
်။ဒီသုံးသပ်ချက်ကနောင်ရှေ့အလားအလာများအတွက်သူတည်းကကျွန်တော်2020ရွေးကောက်ပွဲအတွက်ဆိုလို့ရှိရင်ဒီသုံးသပ်ချက်တွေမှာအခြေခံပြီးတော့အစိုးရအနေနဲ့ပြည်သူ့ကောင်းလမ်းမှုတွေလုပ်အောင်ဖြစ်ချင်အများကြီးလုပ်ပါတယ်။ဒီနေ့ဆိုရင်ကျွန်တော်တို့ဒေသမားတွေကထောင်နှကားမုံနဲ့ဆော့ပြီးတော့ဘယ်လိုလုပ်နေရတာအားလုံးသိပြဖြစ်ပါတယ်။ဒါမှုပေါင်းများစွာရင်းဆိုင်ကြရတယ်အဲ့ဒါကိုစံစားလို့ရတယ်ဆက်ဆက်ဆက်ဆက်လုပ်ကြရတယ်သတင်းသက်သက်ကတော့ရှိတယ်သတင်းရတယ်ကတော့ရှိတယ်အားလုံးကိုတိုင်ဖြစ်ပါတယ်ဆိုတော့ဓာရီအတွက်တော့ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီစံနှုန်းကိုတိုင်ဖို့အတွက်ဒီထုတ်ပြန်ချက်တွေကိုတော့အစိုးရအနေနဲ့တင်မှတ်ပြုဖို့လိုလိမ့်မယ်အစိုးရအနေနဲ့သူပြင်ကောင်းလေးလုပ်နေတယ်ရုပ်ဖို့လိုအပ်လေဆိုတော့လည်းကျွန်တော်ပြောလိုပါတယ်ဒါမှသာလေကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအဆင့်ကိုမြင့်စေတယ်ပါတယ်ကျွန်တော်နိုင်ငံရဲ့လူ့စာရေးသားဖြစ်ဖို့ပြောဆိုရင်အဆင့်ကိုမြင့်စေပါတယ်
မြန်မာသတင်းသမားတွေသတင်းယူရာမှာလုံခြုံရေးကာကွယ်မဲ့နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကမလလဝင်းက
တာဝန်မှာဖြစ်တဲ့ပြဿနာပေါ့နော်ကျမတို့ PCMG အနေနဲ့သတင်းသမားတွေကိုရိုက်လို့ပြောတယ်ပေါ့နော်ဆရာတို့ဒီ record လည်းရှိတယ်ဗီဒီယိုမှတ်တမ်းလည်းရှိတယ်လူသက်တွေလည်းရှိတယ်ကျမတို့အနေနဲ့လူ့ခွင့်ရေးကော်မရှင်ကိုဒါနဲ့ပတ်သက်ပြီးတော့ဟိုတင်နေပေါ့နော်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဒီမှာချင်းချောင်းနေတယ်ကျမတို့ပေါ့နော်ဒီအရပတ်သက်ပြီးတော့အခုညီပေးဖို့အကာအကွယ်ပေးဖို့ပြောတဲ့ကျမတို့စာလဲတင်ခဲ့တဲ့လူကိုယ်တိုင်လည်းသွားပြောတာရှိတယ်။ဒါပေမဲ့အခုချိန်ထိဘလို့မှအကြောင်းမပြန်တာပါရှင်။ဒါတော့မှဟိုဘလို့ပေါ့ဟိုကအကြောင်းပြန်လို့ရရင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးကော်မရှင်လည်းရှိပါသေးတယ်။ဟိုအစိုးရအနေနဲ့ရောဒါနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှကျမတို့အကာအကွယ်ပေးတာမျိုးမရှိဘူး။အရေးယူပေးတာမျိုးမရှိဘူး။အဲဆင်းရှင်းပြောရရင်အဖက်လုပ်ပြီးတော့စာမပြန်ဘူးပေါ့နော်။ကျမတို့တိုင်ကြားမှုတွေပေါ့နော်။ဒါကတော့ကျမတို့ကိုယ်တိုင်ညွှန်ခဲ့ရတဲ့ဟိုလက်ပြဿနာတွေပါရှင်ဟုတ်။
သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေပြုရေးကိစ္စမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေမျိုးထွက်မလာသေးတဲ့အပြင်ပြစ်မှုဆိုင်ရာဥပဒေနဲ့နိုင်ငံတော်လွတ်ဝတ်ချက်ဥပဒေလိုသတင်းလွတ်လပ်ခွင့်ရှိဖို့ပြင်ဆင်ရမယ့်ဥပဒေတွေကိုလည်းလစ်လျူပြုထားရလို့ပြန်မြန်မာအစီရင်ခံစာမှာထောက်ပြထားပါတယ်။နိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်ချခံရတဲ့ရိုက်တာသတင်းတော်နှုတ်မှုမှလည်းရည်ရွယ်ချက်ရှိရှိထောင်ချစဉ်ဖမ်းခံရတဲ့ဥပဒေရပိုင်ခွင့်နဲ့ငင်းပယ်ခံရတဲ့ဆိုတဲ့ဆွဆွဲချက်ဒီပေါ်မှာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့လည်းတိုက်တွန်းတောင်းဆိုထားပါတယ်။သတင်းမီဒီယာသမားတွေမကြကနအရေးယူခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66လို့ပုံမှန်တွေကိုရာဇဝတ်မှုကနေပယ်ဖြတ်ပြီးနိုင်ငံစံနှုန်းနဲ့ညီတဲ့အတရေဖြတ်မှုဥပဒေတရားနဲ့အစာထုတ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့အခုလိုအစီရင်ခံစာကိုပြန်မြန်မာကဥဆောင်ပြီးနှစ်စဉ်ထုတ်ပြန်နေတာဒီနှစ်နဲ့ဆို၄ချိန်မြောက်ရှိပါပြီခင်ဗျာ
ကိုထေအောင်ခန့်သတင်းပေးပို့ထားတာပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
်ဒီ OA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာပြီးတော့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာပလက်ဝမြို့နယ်ကင်းတလင်းကျေးရွာသားခုမီချင်းတိုင်းသား54ဦးကိုသူတို့သဘောဆန္ဒမပါဘဲရခိုင်လက်နက်ကင်ချက်ဖွဲ့ AA ကပြီးခဲ့တဲ့ February လ2ရက်နေ့ကဘင်္ဂလားဒေ့ရှ်နယ်ဇက်ဘက်ကိုခေါ်ဆောင်သွားတဲ့အပေါ်မှာ
ကျေးရဖက်ကလေရင်နဲ့ပြစ်တယ်ကြာပြစ်တော့အဲ့ဒါကိုသူတို့ကအဲ့ဒီရွာသားတွေကအကာအကွယ်ယူပြီးတော့ခေါ်သွားတဲ့ဘောမှရှိတယ်။သားတွေပါတော့ဟိုကတက်ကပြစ်လို့မရတော့ဘူးလေ။သူတို့နဲ့လိုက်သွားတယ်လို့ပြောတဲ့ AA ထုတ်ပြန်တာအဲ့ဒါမှားတယ်လေ။
ခုမီချင်းမျိုးနွယ်စုများရေးရပေါင်းဆက်ညီနိုင်ရေးကောင်စီ KACC ညီနိုင်ရေးမှူးဦးစောများပြောသွားတာပါဒီကြောင့်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုရင်ဆုံးသောသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကလူဦးရေ300,000လောက်ခိုးလုံနေထိုင်နေတဲ့ဒုက္ခသည်စခန်းတွေမှာအဲ့ဒီကဒုက္ခသည်တွေကို TBBC ကစာနယ်ဇင်းခါတွေဝယ်ပေးတဲ့အစီအစဉ်ကနေလူတဦးချင်းအလိုက်ဈေးဝယ်စားသုံးနိုင်ဖို့အတွက်ဖူကတ်လေးတွေလုပ်ပေးလိုက်ပါတယ်။အခုဆိုရင်ဒုက္ခသည်စခန်းတွေအားလုံးမှာဒီစနစ်ကိုကျင့်သုံးနေတာအဆင်ပြေနေပြီဖြစ်တဲ့အကြောင်းဒုက္ခသည်ကော်မတီကပြောပါတယ်။မန်အေးမာကသတင်းပေးပို့ထားပါရဲ့ရှင်။
ထိုင်းမြန်မာနယ်စပ်မှာခိုးလုံနေထိုင်နေကြတဲ့ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တွေနဲ့ပတ်သက်လို့စာနယ်ဇင်းခါပေးဝေနေတဲ့အစီအစဉ်ကနေဖူကတ်လို့ခေါ်တဲ့အစားအသောက်ကိုမိမိဖာသာစိတ်ကြိုက်ဝယ်ယူလို့ရတဲ့ကတ်လေးတွေကိုစီစဉ်ပေးလိုက်တာကြောင့်ပို့ပြီးတော့အဆင်ပြေမှုတွေရှိသွားတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ဖူကတ်ကိုပေးလိုက်တယ်လေ။အဲဖူကတ်ပေးတော့ဒီဆိုင်မှာပဲပါဝယ်ရလာတယ်။ဟုတ်ကဲ့သူသမထားလဲဆိုင်ပဲ။မြန်မာတော့သူတို့တွေ့တော့သူတို့ပြောတာတော့ဘူးတော့ရှိပြီလေ။ဒါကြောင့်ဆိုရင်သူတို့ကစီရောဘယ်လောက်တလောက်ဘယ်လောက်ပြည့်လဲဆိုတော့သူကတစားချင်းနဲ့ဟာသာတခြားဟာတွေသူတို့ဝယ်လို့ရတာပေါ့။အ
ုံးပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးဖြစ်တဲ့ဦးတန်းထွန်းကတော့သူတို့မိသားစုမှာ၅ဦးရှိတာကြောင့်တလောက်ကိုစားနပ်ရိက္ခာ1,000ကျော်ဖို့ဝယ်လို့ရတဲ့အကြောင်းအဆင်ပြေမှုရှိတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်
။အဲဖိုးကကအဆင်ပြေပူအဆင်ပြေတယ်။တကယ်တော့ဒီဟာကဆန်လဲလောက်တယ်၊စီလဲလောက်တယ်၊ငါးတက်တာလဲဝစားလို့လောက်တယ်မရှိဘူးခင်ဗျာဟိုကြိုက်တဲ့ဆိုင်ကိုဝယ်ဟုတ်ကဲ့အခုကကိုကြိုက်တာကြည့်လို့ရတယ်အစ်စ်ကြည့်တယ
်အစားတော့ဝယ်ယူဖို့အတွက်အသက်၅နှစ်အောက်ကလေးငယ်တဦးကိုတော့တလစာ168ဘတ်ပေးပြီး၅နှစ်ကလည်းအသက်18နှစ်ထိအရွယ်တွေကိုတော့268ဘတ်ထိပေးပါတယ်အသက်အရွယ်ကြီးသူတွေကိုတော့225ဘတ်ပေးတာကြောင့်အိမ်တော်စုများတဲ့သူတွေဆိုရင်တော့တလကိုဘတ်ငွေ1,000ကျော်လောက်ရရှိရလို့ဆိုပါတယ်စားတော့ဖို့ကတော့အရင်ကတည်းကစာရင်ရွေးချယ်ခွင့်ရှိတာမို့ပို့ပြီးတော့အဆင်ပြေတယ်လို့လည်းပြောပြကြပါတယ်။ထိုင်းမြန်မာနယ်စပ်မှာစခန်း၉ခုရှိပြီးလူဦးရေ300,000ကျော်ခိုးလုံနေထိုင်နေကြပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုတော့ဒေါ်လလတန်းရဲ့ EDM 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနှားဆင်ကြအောင်ပါရှင
်။ဒီနေ့တင်ပြမယ့် EDM အသုံးကတော့
Street smart.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက S T R E E T street ကလမ်း S M A R T smart ကညံကောင်းတာထည့်မြစ်တာဆိုတော့ Squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။idiom ဆိုရဲတော့ဗိုက်ဒီဘေကနေစဉ်ဘဝတစ်လျှောက်လုံးရှောက်လန်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆူရမအရေးအခြေကိုသိတယ်မျက်နှာခဲခကောင်းနေအတွေ့အကြုံအသိဉာဏ်လေးရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတုံးကတော့အမေရိကန်စကားပြောမှာအသုံးများနေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပေပေရှိတဲ့လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီသုံးရပတ်တယ်လို့ George ကပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha digri kaba ji ma ba rue phit pye ni de su ra ko de ke be ato le na le tha tu ba. Lu rue ne le tit aw paung dat de a kin pa tu tu le phit ba de lo a di be ya ba de. U ma ko naw ta khaw na sin chi cha ya aw.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
A kin ba tu lu ye le tu twata la da tu so yin idiom a thong ne be lu pyo mle
street smart
lo pyo lu ya ba de a da ga do di ni mne twe tin pya ke de idiom a thong me phit ba de
tolala tan season tin set pi thar ba shin အခုထုတ်လွှင့်ပေးမယ့်ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့ကလေးငယ်တန်တန်းချိုတက်မှုအကြောင်းကိုကလေးအထူးကုနယ်ဆေးတက်ကသူတစ်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှုပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကနေ့မြန်တင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ကလေးချစ်မှုဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေမှာစံတက်ချို့တဲ့အနေထားကမြန်မာနိုင်ငံမှာဖြစ်တာများတာဆရာကြီး
ကျွန်တော်လုပ်ထားတဲ့သုတေသနတွေရတော့လေကလေးငယ်တွေမှာဟိုဥဝင်ဆောင်မျိုးသမီးမှာစံတက်ချို့တဲ့အနေကတော်တော်လေးများပါတယ်ဒီကလေးတွေက20ရာနှုန်းတော့ပေါ့နော်ကျွန်တော်အတိအကျသိကြတော့မရှိဘူးနော်ကျွန်တော်လည်းတော်တော်များတွေ့နေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီစံတက်ချို့တဲ့တာဘာကြောင့်အဓိကဖြစ်နေရလဲဆရာကြီး
စံတက်ကဘယ်လိုလဲဆိုလို့ရှိရင်ဒီမိခင်နှုန်းမှာပါတော့ပါတယ်ဒါပေမဲ့အများကြီးမပါဘူးနော်နောက်ကြောင့်လို့ရှင်ဒီခန္ဓာကိုယ်မှာဒီတန်တက်ကဲလိုအပ်ချက်ကတော်တော်လေးရှိတယ်အထူးသဖြင့်ဝိကသဝိပိကမ6လပေါ့နော်အဲ့မှာဆိုရင်20လောက်ကြီးထွားတယ်ဒီနေ့မှာဆိုရင်ဝိကသလည်း3လလောက်ကြီးထွားတယ်တော့9နှစ်လောက်ကြီးရဒီတော်တော်လေးကြီးထွားမှုတော့များတယ်ပေါ့နော်အဲ့တော့တာမန်ဒီဓာတ်ရဲ့ပေါ့နော်လူစားဒီစားတော့ဒီစားနေတောင်မှတဲ့ဒီခန္ဓာကိုယ် supplement ပေါ့နော်ဆက်ဆောင်ပြီးပေးတာလုပ်တဲ့ပေါ့နော်အဲ့ဒါအမှား6လမှာတော့မိခင်တို့တမျိုးတဲ့တိုင်တော်တော်လေးလုံလောက်တယ်6လနောက်ပိုင်းဒီလိုအပ်ချက်တွေရှိလာတဲ့ခါမှာတန်တက်ချုပ်တဲ့မှုရှိလာတယ်ဒါကြောင့်တန်တက်ကိုတွဲပြီးပြေးဖို့လိုပါတယ်ဆိုရဲသတိသမားတွေရှိပါတယ်
ဟုတ်ကဲ့ဆရာကြီးအခုလိုဒီတန်တက်ကိုပြေဝအောင်မဖြည့်ပေးနိုင်ရင်ဆိုတော့ကဒီတန်တက်ချုပ်တဲ့မှုဆရာကြီးဆိုးရိုးတွေကဘာတွေဖြစ်လာလဲဆရာ
တန်တက်ချုပ်တဲ့တော့သူရနေတယ်ပေါ့နော်သူရနေကြပြင်တော့ကလေးရသိပ်ပလန်းဆန်းတာတို့နှလုံးခုန်မြန်တာတို့နော်ဖြူပါဖြူဖြစ်တာတို့ဒါရီရှိနေတဲ့ပုံမျိုးမျိုးကိုနောက်ပိုင်းထိခိုက်တာပေါ့နော်ဒါရီဖြစ်နေတယ်နောက်တစ်ခုတန်တက်ကကလေးမှာအဓိကအရေးကြီးတာပါလဲဆိုရင်သူရညံကောင်းတဲ့ဆေးပေါ့နော်တိတ်လို့ခြင်းညာအဲ့တော့တန်တက်ချုပ်တဲ့အခါကျလို့ရှိရင်ညံမကောင်းမှုပေါ့နော်ညံရီကိုရော့စီတယ်ပေါ့ဟိုလူအဓိကတော့ညံညီကတော့ဒီမိဘမျိုးရိုးရဲ့ညံရင်နဲ့ပိုးရော့ဆိုင်တယ်ဒီတောင်းညံပြမမိုးတဲ့ချက်လက်ထင်မှာတော့ဒီကန္နာချုပ်တဲ့ခြင်းဒီလည်းအချက်ပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီကလေးငယ်တွေရဲ့ဒီညံရီရောဖုန်ပြမှုကိုပါထိခိုက်နေတဲ့အတွက်အခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဆိုရင်ဆရာကြီးဘာတွေလုပ်ဖို့လိုလဲ
အဲ့တော့တန်တက်ကိုဖြည့်ဆည်းပေးခြင်းဒီညံရီကိုကောင်းစေတဲ့အချက်ဖြစ်တယ်တန်တက်ကိုဘယ်သူတွေအစဖြည့်ဆည်းရမလဲဆိုရင်ကိုဝင်ဆောင်မိခင်တွေဒီမှာကိုဝင်ဆောင်မိခင်တွေမှာလည်းတန်တက်ချုပ်တဲ့မှုနှုန်းကညံများပါတယ်ဒါမှမဟုတ်တန်တက်ကိုဖြည့်ဆည်းပေးရမယ်တန်တက်ကိုတန်တက်ပါတဲ့ဆေးပြားတွေပေါ့နော်ဒီ UNICEF တို့ကတော့ထောက်တဲ့ Federal South Trade တို့ပါလို့ရှိပါတယ်ဒီလိုရန်စည်းကြည့်မှမဟုတ်ပါဘူးနော်တန်တက်ပါလေစေအဲ့ဒါမျိုးကဒီကိုဝင်ဆောင်မိခင်ချိန်မှာရောမျိုးတိုက်မိခင်ချိန်မှာရောထောက်နေရမယ်အဲ့တော့မိခင်မှာပြေဝါမှာကလေးမှာပြေဝါဒါတော့မှကလေးမှာလည်းထပ်ပြီးတော့တောက်ဖို့လိုနေတာပါပဲနောက်တန်တက်ပြေဝါလည်းစားတော့ပေါ့နော်ဆိုတော့စားတော့ပြီးချောင်းနေလို့မရဘူးတန်တက်ကိုဒီစိမ်းအောင်ရှိတဲ့ဒီရွက်ဒီဒီနန်နေမှာလည်းရှိတယ်နေအောင်ရှိတဲ့သားတွေမှာရှိတယ်အသေးမြစ်တော်အောင်ဆိုလို့ရှိရင်တန်တက်ကျွေးသွားတယ်ပေါ့။ဒါမြေဒီအသားတို့အသေးမြစ်တော်အောင်ကုန်ကြစေကတော်တော်များတော့ပေါ့။ဒီမှာဆင်းရောင်ရှိတဲ့ခင်းနုနေရဲ့နောက်တန်ကလေးဘာလဲတန်တက်ရှိပါ။စားတော့ကိုတော့စုံနေပြေးအောင်စားဖို့လိုပါ
တယ်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့အခုလိုကာကွယ်နိုင်မှုအတွက်မိခင်တွေကနေစားပြီးတော့တန်တက်ပါတဲ့ဆေးတွေနဲ့တန်တက်ကျွေးသွားတဲ့စားတော့ဒီစားပေးဖို့လိုတာအပြင်ကလေးငယ်တွေအတွက်လည်းအလားတူလုပ်ပေးဖို့လိုတာပေါ့ဆရာနော်
။ဟုတ်ကဲ့။ဒီမိန်းကလေးမှာပေါ့ဒီပြေဝဝင်နေရစားပြီးတော့လာတဲ့သူဆုံးချုံမှုအရှိနေလေအဲမှာဓမ္မဒါလာတဲ့ခါဆိုသူရဆုံးချုံတာပေါ့အဲကြောင့်မိန်းကလေးတွေမှာလည်းတန်တက်ကချွတ်တယ်တာရှိတယ်အဲတန်တက်ကိုတွဲပြီးတော့ဒီစားအတော့တွေမဟုတ်ဘဲနဲ့ဒီဈေးဝအနေနဲ့တောက်တယ်နဲ့ကျွန်တော်ကလေးတွေလည်းကျွန်တော်ကတန်တက်ပါရအားကြီးကိုပို့ပေးပါတယ်နောက်ပြီးတော့ ဘာ
လို့ဒီတန်တပ်ပါလေအာဇီနဲ့တွေ့ပြီးလို့ရှိပါဘူး။ဟုတ်ကဲ့ဆရာကြီး။ဒီအာဇီတွေကိုတောက်တဲ့နေရာမှာဘလို့ဆင်းမျိုးတွေရဆရာကြီးပို့ထီရောက်တယ်လေဆရာကြီးကလေးငယ်တွေ။
ဒီကလေးကစုံနေပြီးသွားတဲ့အားရောက်စားနေရင်တော့ဘယ်လိုများတိတာမျိုးနဲ့တထူတက်တည်ကြရတယ်ပေါ့။နောက်ကနုံမုံတောက်တဲ့ကလေးပေါ့။နုံမုံကိုကျွန်တော်အပိရတော့မဟုတ်။နုံမုံဆိုတာချုပ်ပြီးတမ်းမျိုးတန်တပ်နဲ့ပေါင်းတဲ့ထားတယ်။ဒါပေမဲ့မိကင်းလို့မှာတော့တန်တပ်တော်တင်ပါပါလေ။ဒါပေမဲ့လုံလောက်အောင်တော့မပါဘူး။ကကလေးမှာတော့သာမန်စားတော့စားနေတောင်မှတန်တက်ကိုဖြည့်ဆည်းပေးတာကို9နှစ်လောက်ထိရလုပ်တင်တယ်လူရန်ကိုလုပ်တင်တယ်တော့ကျွန်တော်တို့ပေးပါတယ်နောက်တနည်းကတန်တက်ကိုခုဆိုလို့ချင်းဒီအာဖြည့်ဆန်ပေါ့နော်အာဖြည့်ဆန်ဆိုလို့ချင်းတန်တက်ပါလေဖြည့်ထားတယ်ပေါ့ဒါမျိုးလေးတွေလုပ်ဖို့ကောင်းတယ်နောက်တော့ယင်းချိုးနိုင်ငံမှာဆိုစပရင်ကာခေါ်တာပေါ့နော်ဒီဗီတာမင်နဲ့သတ္တုဓာတ်တွေကိုသမင်းပေါ်မှာဖြူပေးလိုက်တယ်အရသာလည်းမပြတ်ဘူးပေါ့နော်အဲလိုလေခုထုတ်နေတဲ့ဆေးတွေရှိပါတယ်အဲ့မနေ့ကျွေးလို့ရှိရင်တော့ပို့ပြီးတော့တန်တက်လည်းရတာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီတန်တက်ချို့တဲ့တာဖြစ်မဖြစ်ကိုသတိထားမိနိုင်ဖို့လက္ခဏာတွေမှာဆရာကုဏတွေဖြူပတ်ဖြူရောဖြစ်တာတို့နောက်ဒီမလန်းမဆန်းဖြစ်တာပေါ့နော်အဲ့ဒါပြင်ရောတခြားလက္ခဏာတွေရှိသေးလားဆရာကြီ
းဆရာကတော့ဒီတန်တက်ချို့တဲ့တွေရနေပေါ့ကွာတွေရနေလို့ရှိရင်တော့မျက်ကွန်လန်းကြည့်လိုက်ဖြူနေပေါ့ဖြူပတ်ဖြူရောဖြစ်မယ်ဆရာကနေပဲနဲ့ဖြူပတ်ဖြူရောဖြစ်မယ်လက်ပွားတွေရှင်ကြည်လိုင်းကိုလည်းပွားနေရှင်ကြည်လိုင်းကခြုံနေတယ်လူပြင်းဒီလက္ခဏာမြင်ကြောင်းနေရပါပါခြုံနေရပါနော်အဲ့နေရာတွေတကယ်တော့နေဖို့ကောင်းတယ်ကျန်တာကတော့ဒီအသားရေဖြူပတ်ဖြူရဖြစ်တယ်ပေါ့နော်အဲ့ရင်တုံနဲ့ငေါ်တယ်ဒါဖြစ်တတ်တယ်တခါကြလေဒီကိုဝင်းဆောင်ရွယ်အထူးဖြင့်ကလေးများများမွေးဦးတဲ့မျိုးသမီးတွေဆိုရင်တန်တဲ့ချွတ်တယ်လို့ရှင်သူရနဲ့ညင်ခုံတော့ပေါ့ရင်တုံနဲ့ငေါ်တယ်ပြန်ပအောင်လေအဲ့ဒါဒီထင်နိုင်ပါလားကလေးကလည်းကျွန်တော်အတားတော့မြဲကြည့်ပါတယ်။နောက်တန်တက်တာတော့ဒီသွေးစစ်ကြည့်ဟီမိုဂလိုဘင်နဲ့တော့ပေါ့နော်။အဲနေတဲ့ပြင်ဒီတန်တက်မှာချုပ်တဲ့လက္ခဏာလေးသွေးမှန်ပြားမှကြည့်လို့ရတယ်။နောက်တစ်ခုကတန်တက်ကိုတိုင်းကြည့်လို့ရပါ
တယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီလက္ခဏာလေးပြလာပြီးတော့ဟိုတိုင်းတာစစ်စစ်လို့လည်းရပြီဆိုရင်တော့ကုသမှုအနေထားမှာရောဘာတွေလုပ်ပေးနိုင်လဲဆရာကြီး
။ကုသမှုမှာတော့ကျွန်တော်ကခုနကပြောတဲ့အစာအရလည်းသင်ကြားပေးရပါပေါ့နော်။ဆရာကြီးလည်းဒီအသီးနဲ့အစိမ့်တွေပါလေဆိုကလေးလေးကိုကျွေးပေါ့နော်။မအားတော့လေဒီတိုင်းတော့ကျွေးလို့မရဘူးနော်။ကျင်းညက်လောက်ချက်ပြုတ်ပြီးတော့ကျွေးရတာပေါ့နော်။ဒါကအသားလိုပဲလို့တဲမြင့်တို့ပါဖြစ်နိုင်တန်းနိုင်စားစီခြင်းနဲ့တန်တက်စားရအားစီးတွေပေါ့နော်။အဲ့ဒါတွေကိုလည်းတက်ကိုကောင်းပါတယ်။တော်တော်များများရှိပါ။ဒါပေမဲ့တခုတော့ကြည့်တော့ပေါ့နော်။တန်တက်ပါရအားစီးတွေကနည်းနည်းဝင်းချုပ်တတ်တယ်။နောက်တော့အားတွေမှနည်းနည်းညိုတဲ့ပြဿနာရှိတတ်တယ်။တချို့တန်တက်မှလည်းဒီမျိုးစားမျိုးစုံရှိပါတချို့ကလည်းဘယ်မှချက်ဘူးလို့ပြောလဲပေါ့နော်အဲကျွန်တော်ကတခါကြီးအားမျိုးတွေရွေးချယ်ပြီးပေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ကျင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရကြနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်ရှင်မမရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင ်။ VOA American အသံရဲ့တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
စဉ်တင်ဆက်သွားမယ်။တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်စစ်ဆောင်တွေကိုထောက်ပံ့ဖို့နဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်။ဖကံမျိုးနဲ့နွန်ကန်တူပောက်မှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ကုမ္ပဏီဝန်ထမ်းတွေကိုရောကြီးငွေတွေပေးအပ်ခဲ့တဲ့ဆိုတာနဲ့ပလဝမျိုးနယ်ကခူမီချင်းတိုင်းသား50ကျော်ကိုရခိုင်တပ်ဖွဲ့ AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားတယ်ဆိုပြီးခူမီအဖွဲ့ကထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားကြရရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကအစိုးရကိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။တန်တွဲမြို့တိန်ကုန်းဘုံတော်ကြီးကျောင်းမှာဧပြီလ28ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့တဲ့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီမြို့နယ်ပေါင်းစုံအထွေထွေအစည်းအဝေးအပြီးမှာအခုလိုကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာပါ။ဒါအပြင်စစ်ဘေးဒုက္ခသည်တွေအတွက်အလူငွေကောက်ခံနာနဲ့တွားရောက်လူဒဏ်နာတွေကိုအစိုးရကပိတ်ပင်နေတာတွေကိုရှုတ်ချပြီးရှင်းဟောင်းမင်းနစ်တွေထိခိုက်ပျက်စီးမှုမရှိဖို့အတွက်ဂျနီဗာကွန်ဗင်းရှင်းနဲ့အညီလိုက်နာဆောင်ရွက်ဖို့နဲ့ရခိုင်ပြည်အတွင်းပြည်မဲ့ပြည်သူတွေကိုလူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့အတွက်လူခွင့်ရေးအဖွဲ့တွေအနေနဲ့တက်ဆိုင်သူတွေကိုတိုက်တွန်းပေးဖို့လဲကြေညာချက်မှာဖော်ပြထားပါတယ်။အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားလေးလကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေ4000ကျော်ရှိနေပြီးသူတို့အတွက်တောက်သုံးရည်အပါဝင်အစားအသောက်ဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။
ကချင်ပြည်နယ်ဖားကားမြို့နယ်မုံဝမ်းကလေးနယ်မြေတွင်နုံကန်ကျူပောင်းမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ဆန်း54ဦးကိုတပ်ဆိုင်ရာကုမ္ပဏီတီးတီးကနေရော်ကျင်းဝင်တယောက်ကို3300ကျပ်စီရုပ်ပီးခဲ့တယ်လို့ဒေသခံတွေနဲ့ဖားကားခြေစအရက်ဖက်ဖွဲ့စည်းတွေကပြောပါတယ်။ဧပြီလ22ရက်နေ့ကအဆိုပါနုံကန်ကျူပောင်းမှုကြောင့်ကုမ္ပဏီဝန်ဆန်း54ဦးပါဝင်အနီးနားမှာလွတ်လွတ်ကိုင်နေသူဦးရီဆရာနီးပါးပျောက်ဆုံးခဲ့တယ်လို့ဖားကားခြေစ Greenland တဘာဝထိန်းသိမ်းရေးဖွဲ့ကတာဝန်ခံကိုနောင်လတ်ကဆိုပါတယ်။မော်ဝမ်းကလေးနယ်မြေတွင်နုံကန်ကျိုးပခခြင်းကြောင့်တိတ်ဆုံးသားတဲ့လူတွေထဲမှာရုပ်လောင်းခုနှစ်လောင်းကသာရှာဖွေတွေ့ရှိခဲ့ပြီးရန်ရှိတဲ့တိတ်ဆုံးစုရုပ်လောင်းတွေဆက်လက်ရှာဖွေဖို့အခက်အခဲရှိနေတဲ့အတွက်ရှာဖွေရေးလုပ်ငန်းတွေကိုဧပြီလ25ရက်နေ့ကရပ်တန့်လိုက်ပြီးဖြစ်ပါတယ်။ဖားကားမြို့နယ်ထဲမှာ2019ခုနှစ်မှာမြေပြုံမှု3ကြိမ်ဖြစ်ပွားခဲ့ပြီးအခုဖြစ်စဉ်ဟာလူသေပြောက်ထိခိုက်များဆုံးလည်းဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းရပခတိုင်းယုံဆိုင်ရာတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့လေးလောင်းပြိုင်လူတက်မှုမှာပါဝင်ပတ်သက်ဖွယ်မတင်ကသူကိုကြောက်မဲမြို့နယ်မှာဖမ်းဆီးခဲ့ပါတယ်။ဧပြီလ29ရက်နေ့မနေ့ပိုင်းကလူတက်မှုတရခန်းလူတန်တရားရှိသူအသက်50အရွယ်အမျိုးသားတဦးကိုကြောက်မဲမြို့နယ်မှာရဲတွေဖမ်းဆီးရမိပြီးလက်ရှိမှာတော့တရခန်းနဲ့ပတ်သက်ဆက်နယ်သူတွေကိုစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှရဲမှူးချုပ်စော်ခင်မောင်ကပြောပါရယ်ဧပြီလ28ရက်ညတကောင်ရံအချိန်မှာတောင်ကြီးမြို့ကန်တိုင်ရက်ွက်မှာရှိတဲ့မင်းဖြူနှကောင်တိုင်းရင်းစေးတိုက်ကအိမ်မှာအနုကျန်းစီးခံရပြီးကလေးငယ်အပါဝင်အိမ်ရှင်မိသားစု3ယောက်နဲ့အိမ်အကူ1ယောက်စုစုပေါင်း4ယောက်တပ်ဖြတ်ခံခဲ့ရတယ်လို့ရွှေငွေလက်ဝတ်ရတနာတန်ဖိုးကျပ်သိန်းပေါင်း1500ကျော်ကိုပါတပြတ်တိုက်ယူသွားခဲ့ပါရယ်
တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်တွင်မွန်မြစ်တပါတီနဲ့ KNU တို့အငင်းပွားနေတဲ့နယ်မြေအေရိယာမှာမကြာခဏမိုင်းပေါက်ကွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ဘက်စည်းတွေသွေးဆုံညှိနှိုင်းဖြေရှာဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူးကြီးနေထုတ်ဦးကပြောပါရယ်ဧပြီလ23ရက်နေ့မှာအလဲစကန်းကြီးွာဒေသခံမျိုးသမီးတို့မြေမြုပ်မိုင်းနေမိပြီးဘယ်ဘက်ခြေတော့တန်ရာရရှိခဲ့ပါရယ်မိုင်းကိစ္စကိုဖြေရှင်းဖို့ပြည်နယ်ဆိုရနဲ့စိုင်းစစ်ဌာနချုပ်တို့ပါဝင်လာနိုင်စေဖို့ကိုအမြန်ဆုံးညွှန်ကြားချက်ပေးနိုင်ဖို့အတွက်ပြီးခဲ့တဲ့မလက NPCC မှာစာရေးသားပေးပို့ခဲ့တယ်လို့မွန်ပြည်သက်ပါတီဘူကော်မတီဝင်နန်းအောင်မငေးကပြောပါတယ်2018ခုနှစ်အောက်တိုဘာလကနေဒီကနေ့ထိလက်ရှိရေပြည်မြို့နယ်လက်စကန်ကျေးရွာနေတဲ့ဘက်မှာမြေမြုပ်မိုင်း5ကျင်းပေါက်ကွက်ခဲ့ပြီးဒေသခံပြည်သူ5ဦးထက်မနည်းသံရရရှိခဲ့ပါတယ်
ကရင်ပြည်နယ်တနောင်ကြီးမြို့နယ်ထဲမှာတောက်ရီခတ်တဲ့ရေအားရစစ်စီမံကိန်းပြန်လည်စတင်မှာကိုမလိုလားတဲ့အတွက်ဧပြီလ29ရက်နေ့ကစပကြီးရွာသားတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီတပတ်အတွင်းလက်စစ်စွမ်းအင်ဝန်ကြီးဌာနရေအားရစစ်အကောင့်ထဲပေါ်ရေဦးစီးဌာနကနေ
到也卡得嘛，也一面等待也龙安上月坡时阵，许大家希望跟别人杀得嘛，所以比三那头坡那撇得路，五上八弯度的五撇得，十八几月的。So leto ga pyo ba re, eri niya ha KNU Tengchong ne me te ma shi ni bi, la shi e chay ma jiwa chao ne, tau ye ka chao song ane tong mai akwa ma ro, Ebrala na sa goya ni ga sa de mi, ni tu tu utiyao ma ma toa la po, KNU tam ha ne ta yin nga ga ameng chok piyan lai ba re, tau ye ka chao mo ma, tau ye ka ten ne ne, ye a liya sisi ma geng na ku sa lo po, a so ya ye, ye ken liya ta cha shi ni bi, tau ye ka ne ga bji ke re na thao sa tong ku ni ga re ga, le pa ni
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကင်းတလင်းကျေးရွာကခူမီချင်းတိုင်းသား50ကျော်ကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကသူတို့စခန်းချရာဘင်္ဂလားဒေ့ရှ်နယ်ဇက်ဘက်ကိုခေါ်ဆောင်သွားတဲ့ဆိုပြီးခူမီချင်းမျိုးနယ်စုများရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကပြောဆိုလိုက်ပါတယ်အဲ့ဒီပေါ် AA တပ်ဖွဲ့ကကောဘလိုမျိုးတုံ့ပြန်ပြောဆိုခဲ့ပါသလဲဒီအကြောင်းတွေကိုကိုရောဘတ်ကစူးစီးထားပြီးနိုင်ကွင်းရင်ကတင်ဆက်ပေးထားပါတယ
်ပလောဝမြို့နယ်ကင်းတလင်းကျေးွာကခူမီချင်းတိုင်းသား54ဦးကိုသူတို့သဘောထားစန္ဒမပါပဲရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကနေပြီးခဲ့တဲ့ဖေဖော်ဝါရီလ၂ရက်နေ့ကဘင်္ဂလားဒေ့ရှ်နယ်ဇာဘက်ကိုခေါ်ဆောင်သွားပြီးအခုချိန်ထိပြန်မလို့သေးဘူးလို့ခူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ညှိနှိုင်းရေးမှူးဦးစောမြကပြောပါတယ
်အဲ့တုန်းကကျေးဖက်ကလေရင်နဲ့ပြစ်တယ်ကြာပြစ်တော့အဲ့ဒါကိုသူတို့ကအဲ့ဒီရွာသားတွေကအကာအကွယ်ယူပြီးတော့ခေါ်သွားတဲ့ဘောမှရှိတယ်သားတွေပါတော့ဟိုကတက်ကပြစ်လို့မရတော့ဘူးလေသူတို့နဲ့လိုက်သွားတယ်လို့ပြောတဲ့အေးအေးထုတ်ပြန်တာအဲ့ဒါမှားတယ်လေဒီသူတို့အခုပြစ်ပြန်မလို့သေးဘူးအေးအေးကိုသူတို့ရဲ့နိုင်ငံရေးယူမှန်းချက်ပေါ့နော်သူတို့တိုက်ချင်တာတိုက်တာတိုက်တာတပိုင်းခါပါဒါပေမဲ့ဒီလိုအယက်သားတွေကိုတော့ဖူတုံမလုပ်ပါနဲ့လို့ပြောချင်တယ်ကြာ
မကြာသေးခင်ရက်ပိုင်းကအဲ့ဒီ54ဦးထဲကနှုတ်ဦးဟာထပ်ပြေးလွတ်မြောက်လာပြီးကြံရှိတဲ့52ဦးကတော့အေးအေးတပ်ဖွဲ့ရဲ့ခိုင်းစေတဲ့လုပ်ကိုလွတ်ကန်ပေးနေရတဲ့အပြင်အစာရည်စာလည်းမလောက်မငန့်နဲ့စားတော့နေရတယ်လို့ဦးစောမြကဆိုပါတယ်ဒါကြောင့်မို့အေးအေးတပ်ဖွဲ့အနေနဲ့တင်းတလင်းရွာသား52ဦးကိုအများဆုံးလွတ်ပေးဖို့အလေးနဲ့တောင်းဆိုတယ်ဆိုပြီး KACC ကဧပြီလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တာလည်းဖြစ်ပါတယ်ခုကိစ္စနဲ့ပတ်သက်ပြီးတော့ AA ဖွဲ့တရင်နဲ့ပြန်ကြရေးတောင်းကခိုင်တုကကတော့ AA အနေနဲ့တိုက်ပွဲကြပိတ်မိတဲ့ရွာသားတွေကိုနေစာဘက်ကိုကယ်ထုတ်ချင်တာဖြစ်ပြီးဘရုကမအတင်းကျခေါ်ဆောင်တာမျိုးမရှိဘူးလို့ပြောပါတယ်
အဲ့ဒီလိုခေါ်သွားတာတော့မရှိဘူးကြအဲ့ဒီမှာကင်ဒလန်ဘက်ကနေတော့ဒီ PDP ကတွေအဲ့မှာဗမာစစ်တပ်ကလည်းနေကြီးနဲ့ပြတဲ့အခါသူတို့ဒီဟိုအဲ့ဒီကြားထဲမှာပိုက်မိနေတဲ့လူတွေကိုတော့ကျွန်တော်တို့အဲ့ဒီနေစာဘက်ကိုကယ်ထုတ်ပေးလိုက်တာတော့ရှိတယ်ကျွန်တော်တို့သခန်းထဲမှာတော့ဘာမှထားထားတာတော့မရှိဘူးကြာအရသာတချို့ပေါ်ကြာတော့အဲ့ဒီတရားကျော်လောက်အဲ့ဒီမှာဒီဓမ္မစစ်တပ်ရဲ့လက်နက်ကြီးတန်းကိုပခံနိုင်လို့သူတို့ဒီတိုးထဲမှာပိုးအောင်နေကြတဲ့လူတွေကိုလေစာဖက်ကိုအရောက်ကျွန်တော်တို့အဲ့ဒီမှာခေထုတ်ပြလိုက်တာလို့ရှိတယ်ဆိုအဲ့လူတွေကတော့အခုတည်းကလေစာနားမှာစိတ်ကြတော့တယ်
အခုလက်ရှိမှာလဲခူမီချင်းတိုင်းသား52ဦးလွတ်မြောက်ရေးတွက်ချင်းလူမျိုးတိုင်းဝန်ကြားမှာလူမှုကွန်ရက်ဆန်မျက်နှာကနေလှုပ်ရှားမှုတွေလှုပ်ဆောင်နေကြပါတယ်ဒီကရဧပြီလကွန်ပိုင်းကလည်းမြမတမတော်စင်အားတထောင်ကချင်းမြင့်တဲ့တောင်ပိုင်းမသူပြည်မြို့နယ်ကိုရောက်ရှိလာပြီးပလောဝမြို့နယ်ဘက်ကိုစင်အားတိုးချဲ့ထားပါတယ်။အဲဒါကြောင့်မို့ဒေသခံပြည်သူတွေကစစ်ပွဲတွေပြင်းထန်လာမှကိုစိုးရိမ်နေကြပါတယ
်။ဆက်ပြီးတော့သမရဦးသိန်းစင်အစိုးရလက်ထက်တုန်းကသိန်းစီခံခဲ့ရတဲ့ဒေသခံတွေရဲ့လေယာဉ်မြေတွေကိုစစ်တပ်ကနေအတုံးမပြုရင်ပြန်လည်ဆွတ်လွတ်ပေးဖို့အမိန့်ထုတ်ပြန်ထားတာရှိပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းလားရှုမြို့နယ်မှာတော့ကော့ကွင်းတိုးချဲ့ဖို့ဆိုပြီးဒေသခံတွေရဲ့လေယာဉ်မြေတွေကိုတန်ချက်ကတက်ကနေတင်းစီခဲ့ပြီးတင်းစီမြေတွေကိုပြန်လည်မဆွတ်လွတ်ပေးသေးတဲ့အပြင်ကျန်နေတဲ့လေယာဉ်မြေတွေမှာအလုံးလုံးဖို့သွားတဲ့လေသမားတွေကိုဤအမျိုးမျိုးနဲ့တားဆီးပိတ်ပင်နေတာတွေကြောင့်လေသမားတွေအခက်တွေ့နေကြရပါတယ်။ဒီအခြေအနေကိုနမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
လာရှိုးမြို့နယ်စနေအုပ်စုခေခမ်းရွာကရွာသားတွေဟာမိမိတို့လျာမြေသွားဖို့လမ်းမှာတန်ချက်ကတက်ကမြောင်းကြီးတူးပြီးကာထားတာကြောင့်လျာမြေသွားလာဖို့အခက်အခဲဖြစ်နေတာဖြစ်ပါတယ်။အဲ့ဒီအတွက်လေသမားတွေသွားရောက်တောင်းဆိုခဲ့ပေမဲ့အထက်အမိန့်ကြောင့်ဆိုပြီးတက်ကလျာသွားလာအတွက်မစီစဉ်ပေးတာကြောင့်ပြီးခဲ့တဲ့ဧပြီလ16ရက်နေ့ကရွာသားတွေစုပေါင်းပြီးလျာသွားလာအတွက်မြောင်းဖို့ခဲကြတာဖြစ်တယ်လို့ခေခမ်းရွာသားစိုက်ခမ်းကရှမ်းပါတာနဲ့အခုလိုပြောပါတယ်။
အဝန်ခံကောက်ကူနေမှဒီတန်ကြီးဆရာမနေဘူးမူနေတော့ကမဲ
ကျွန်တော်တို့သွားလာရခက်လို့မြောင်းတွေပြန်ပေါ်ပေးဖို့သွားပြီးစောင်းစုလဲတက်ကညင်းခဲ့တယ်အဲ့ဒါကြောင့်ကျွန်တော်တို့ဧပြီလ16ရက်နေ့ကနန်ခမ်းရွာသားတွေစုပြီးတော့မြေသွားဖို့တယ်အဲ့ဒီနေ့ကသူတို့လာကြည့်သေးတယ်ဘာမှတော့မပြောရဲဘူး20ရက်နေ့ကျမှလုံချုံရင်စစ်သားအင်အားကြီးချပြီးတော့ဘက်ခိုးကားကြီးတွေနဲ့ရွာသားတွေပြန်ဖို့ထားတဲ့မြောင်းကိုပြန်သွားတူးတယ်သွားလာရေးအတွက်ရန်ခက်သွားတာပေါ့
Ama kon tonya tonya nga tancha ka ta yin nga ni na thao nga kuni kare ga taim si la re di niya ya re go. Dira khan lu tu go piyan le sun lo pe po amyo da lo to ko sa le. Saiwan leng kham ga na thao sa shi sun la na sa yan ni ga jen pa re. Duriya a jing amyo da lo to atama po ma si we ne kaya si we dwe ma le tim piya ke bi pi pa re. Kaya me si ane ne piyan le sun lo po sun piya pe bi pi pe me. Di ne a sin ga ne tap pa ngo tim piya po a ke ke piya han du jao. Saiwan leng kham
ကအခုလိုပြောပါတယ်။ဒါကိုတက်ကတော့ဒါတို့ကစွန့်လွန်နိုင်ခြင်းမရှိပါဘူးစသဖြင့်ပြောနေတာပေါ့နော်။ဒါအမှန်တော့ဒါဗီဒူကိုချက်တဲ့တတ်မလို့ဆိုရင်ဒါဗီဒူတွေကိုငှက်ညာတင်ပါလေဒီလိုကဲကဲရှိနေတဲ့ဗီဒူတွေညှက်မြေတွေကိုလင်းမြန်စွာနဲ့ပြန်လဲ
ဆလုတ်ပေးတင်ပါတယ်လို့ထော်တော်မှတ်ချက်ပြုလိုပါတယ်ဒီမြေတွေဟာပုံစံတရား၅ရှိပြီးသားကောက်ကွင်းပိုင်မြေဖြစ်တဲ့အတွက်ပြန်လဲမဆွတ်လွတ်နိုင်ဘူးလို့တန်ချက်ကတက်ကပူကြီးတူကပြောဆိုခဲ့ပေမဲ့အဲ့ဒီမြေတွေကိုအကွက်ချပြီးပြန်လဲရောင်းစားနေတာကြောင့်ပန်ရှင်ထံပြန်လဲအနံ့ပေးဖို့အေဂျီလ၅ရက်နေ့ကလည်းလယ်ယာမြေပန်ရှင်တွေကလာရှုံမြုံမှာဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါတယ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်စစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်နိုင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်။ဖက်ကတ်မြို့နယ်မော်ဝမ်းကလေးနယ်မြေအတွင်းနှွန်ကန်ကျိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုကုမ္ပဏီအသီးသီးကရော်ကျင်းငွေတစ်ယောက်ကို7,300စီပေးအပ်ခဲ့ပါတယ်။
တော်ရစီတွေအခုနားဆင်ခဲ့ကြတာကတော့ဘီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒေတာတန်ရင်သတင်းတောက်တွေစုစည်းတင်ဆက်ထားတဲ့တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကိုရေဒီယိုကသာမကအင်တာနက်ပေါ်ကတဆင့်လေတိုက်ရိုက်နားဆင်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ burmese@voanews.com internet ဆာမျက်နှာနဲ့ VOA Burmese News Facebook ဆာမျက်နှာကလည်းနှာစင်နိုင်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့တနာရီစာအတန်လွင့်အစီအစဉ်အားလုံးကိုမြန်မာစံတော်ချိန်မနေ့၈နာရီမှာပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုတော့ဂျန်နီတီရဲ့အချိန်အတွင်းမှာစောက်ကြမနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုခေါခင်မျိုးသက်ကပြောပြပေးပါရှင်။
ဗင်နီဆွဲလာနိုင်ငံမှာအတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကစစ်တပ်ခေါင်းဆောင်တွေသူ့ဘက်ပေါင်းမလုပ်နိုင်ခဲ့တဲ့နောက်မှာအာဏာသိမ်းမှုအတွက်ဗေကျိုးစောင်းမှုမျိုးကိုမဆိုဆန့်ကျင်ကြဖို့ဗင်နီဆွဲလာစစ်တပ်ကိုသမ္မတနီကိုလတ်မာဒူရိုကကြက်တက်ပရင်းနေမှာတောင်းဆိုလိုက်ပါလေ။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ဒီဆာပြည်နယ်တဲ့ကိုတဖြည်းဖြည်းဥတီသွားနေတဲ့ဖန်နီဆိုင်ကလုန်းမုန်တိုင်းဖြတ်တန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူပေါင်းကတန်း100ကျော်ရှိနေပါတယ်။အိန္ဒိယအာဏာပိုင်တွေကအရှိဘကင်ရန်ဒေတာတလောနေထိုင်သူ 1.2 တန်းကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့တယ်လို့မကြခင်မှာပဲနောက်ထပ်ထောင်နဲ့ချီပြီးတော့ပြောင်းရွှေ့ပေးဖို့လည်းစီစဉ်နေပါတယ်။မြန်မာနိုင်ငံကိုမေလ1ရက်ကနေ3ရက်နေ့ထိတွင်းအကြခီလာရောက်နေတဲ့အမေရိကန်နိုင်ငံချင်းဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးအမြင့်ဆုံးအတွင်းဝန်ဒေးဗစ်ဟီလာတောက်ကြံနေမြန်မာစံတော်ချိန်ညနေ 3:00 မှာအမေရိကန်နိုင်ငံချင်းဌာနအာရှပစိဖိတ်မီဒီယာဌာနချုပ်ရဲ့အစီအစဉ်နဲ့သတင်းစာရှင်းလင်းပွဲကိုတယ်လီဖုန်းနဲ့ပြုလုပ်မှာဖြစ်ပြီးသူ့ရဲ့ April 26ကနေမေလ6ရက်အတွင်းခီးစဉ်ကိုသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်။ကမ္ဘာကျော်အနုပညာရှင်လီယိုနာဒိုဒါဗင်ချီကွဲလွန်ခဲ့တာနှစ်ပေါင်း500ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့ကစတင်ကျင်းပနေပါပြီ။လီယိုနာဒိုဒါဗင်ချီရဲ့အုပ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတတွားရောက်ပြီးပြင်သစ်သမ္မတနဲ့အတူဂါရဝပြုခဲ့ကြတာဖြစ်ပါတယ်။ WikiLeaks website ကိုထူထောင်သူ Julian Assange က American ကာကွယ်ရေးဝန်ကြီးဌာနက computer တွေထုတ်ပေါက်ဝင်ရောက်မှုနဲ့ပတ်သက်ပြီးတော့ဆွဆဲမှုတွေရင်ဆိုင်မှု American ကိုလွှဲပြောင်းစစ်ဆေးမှုကိုဆန့်ကျင်သွားမယ်လို့ပြောပါတယ်။
သတင်းချင်းချက်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းနဲ့ကိုကျော်အောင်လွင်တို့ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။တောက်ချာနေမနဲ့ VOA အစီအစဉ်တွေကို line to meter 24/40/51 နဲ့ဒုတိယပိုင်းနာရီဘက်မှာ line lambda meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးရွှေလန်းကျမ်းမာကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.